မြန်မာနိုင်ငံမှာကလေးအလုတ္တမအူရေလျှော့ချသွားပေမဲ့လို့ပါပြောက်အောင်ဆောင်ရွက်ဆရာတွေကြံနေသေးတယ်လို့အပြည်ပြည်ဆိုင်ရာအလုတ္တမရေးရအဖွဲ့ ILO ကပြောဆိုလိုက်ပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကတော့ကလေးအလုတ္တမပါပြောက်ရေးနိုင်ငံတော်အဆင့်မူဝါဒချကြိုးပမ်းနေကြောင်းကဘာတဝန်ကလေးအလုတ္တမဆန့်ကျင်တိုက်ဖြတ်ရင်းနဲ့ဒီကနေ့ကျင်းပရမှာပြောဆိုခဲ့ကြတာပါ။အပြည့်အစုံကတော့ရန်ကုန်မြို့ကအခမ်းအနားကိုကိုရိုင်းတွားရောက်တင်ယူခဲ့တဲ့ VOA သတင်းထောက်စိုက်ပြေသူကပြောပြပေးထားပါတယ်။
မြန်မာနိုင်ငံမှာကလေးလုံသားဦးရေညှော်နေသွားပြီမဲ့ဘေးအန္တရာယ်ဖြစ်စေနိုင်တဲ့လုပ်ငန်းတွေနဲ့မှာလုံနေကြတဲ့အရေးအတွက်ကတော့6သိန်းကျော်အထိရှိနေသေးတယ်လို့ ILO ကပြောပါတယ်ဒီအတွက်လည်းအစိုးရအနေနဲ့နီးလန်းတွေရှာဖို့လိုအပ်နေကြောင်းအပြည်ပြည်ဆိုင်ရာလုံသားရေးရာအဖွဲ့ ILO ကဆက်သွယ်ညှိနှိုင်းရေးအရာရှိမစ္စတာလိုရီမွန်ဂိုဖန်ကတိုက်တွန်းလိုက်တာပ
ါ So I think the
ကျွန်တော်အကြံပြုချင်တာကတော့အစိုးရအနေနဲ့ကလေးလုံသားတွေပပျောက်ဖို့ဆိုရင်အစိုးရအနေနဲ့လုံသမားတမကတွေမိဖက်အဖွဲ့အစည်းတွေလူထုအခြေပြုအဖွဲ့တွေနဲ့လက်တွဲလုပ်ကန်သွားဖို့လိုပါတယ်။ပြီးတော့ဒီကလေးတွေနဲ့နေစဉ်ထိတွေ့နေရတဲ့သူတို့ရဲ့မိသားစုတွေဆရာမတွေနဲ့လည်းတွေ့ဆုံဆွေးနွေးသွားဖို့လိုအပ်တာပါ။
အစိုးရကတော့ကလေးလုံသားပပျောက်ဖို့အတွက်အမျိုးသားဆင့်လုပ်ငန်းစီမံချက်တစ်ခုအနေနဲ့ထားရှိပြီးကောင်းထဲပေါ်ဆောင်ရွက်နေတယ်လို့မြန်မာနိုင်ငံလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဦးညွန့်ဝင်းကပြောပါတယ်။လူမှုဝန်ထမ်းကဲသိန်းနဲ့ပြန်လည်နေရခြားသားရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာဒေါ်ကေတီကျော်ကလည်းကလေးတွေအတွက်ကလေးတငယ်ခွင့်ရေးဆိုင်ရာဥပဒေမူကြမ်းကိုရေးဆွဲထားပြီးဖြစ်တယ်လို့ဒါကိုနိုင်ငံတော်သမ္မတထံတင်ပြတာမို့မကြာခင်မှာဒီဥပဒေချမ်းကတရားဝင်ဖြစ်တော့မယ်လို့ဆိုပါတယ်။မြန်မာနိုင်ငံကုန်သွယ်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI ရဲ့အလုပ်အမှုဆောင်ကော်မတီဝင်ဒေါက်တာမင်းခေါင်ဦးကတော့ကလေးလုံသားပပျောက်ရေးကြိုးပမ်းမှုတွေအပေါ်အားရကျေနပ်တယ်လို့ပြောပါတယ်။
ဒါဒီဟာကိုကြိုးဆိုရဲကျွန်တော်တို့နိုင်ငံကလည်းဒါကြိုးဆိုရဲဒါလှုပ်ရှားမှုကိုလုပ်နေရဆိုတဲ့ဟာကိုပြသခြင်းအပြင်ကောင်းတဲ့အချက်ပါပဲ။နောက်ပြီးတော့လည်းဒီမှာကျွန်တော်တို့လက်ရှိဒီဘွဲမှာလှုပ်သွားရဲဆိုရင်ဒီကျွန်တော်တို့ Ministry of Labor ကလည်းအခု presentation လုပ်သွားရဲကျွန်တော်တို့ဒီ National Action Plan နဲ့ပတ်သက်ပြီးဘာတွေလုပ်နေလဲပြီးတော့နိုင်ငံတော်နဲ့ဒီအစိုးရရဲ့သဘောထားလည်းဘယ်လိုရှိတယ်ဒီ Child Labor နဲ့ပတ်သက်ပြီးတော့ဒါတွေအကုန်လုံးကိုရှင်းရှင်းလင်းလင်းတင်ပြပြီးတော့နိုင်ငံတကာကိုသိစေရတဲ့ကြောင့်မို့ကျွန်တော်တို့နိုင်ငံကဒီကလေးလုံသားနဲ့ပတ်သက်ပြီးတော့ဒါကိုအာရုံထားပြီးကူးစိုက်ပြီးလုပ်နေတယ်ဒါပပြောင်းအောင်ညှော်နေတော့အောင်လုပ်နေတယ်ဒီနိုင်ငံတော်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဒါကိုလုပ်နေပါတယ်ဆိုတဲ့ဟာကိုကျွန်တော်တို့နိုင်ငံတော်သိအောင်ကြီးညာသွားလို့ရတဲ့ကြောင့်မို့ဒီနေ့ပွဲကတော့အင်တန်ကောင်းတဲ့ပွဲပါပဲ
ILO ကထုတ်ပြန်ထားတဲ့စစ်တမ်းအရကလေးလုံသားအများဆုံးရှိတဲ့လုပ်ငန်းကစိုက်ပျိုးရေးလုပ်ငန်းတွေမှာဖြစ်ပြီးဒီလိုများရတာကစင်းရဲမွေးတေတာဖြင့်ဒေတာရင်းဖွံ့ဖြိုးမှုမရှိတာလမ်းမဆက်သွေးရေးမကောင်းတာစစ်ဖြစ်ပွားရာဒေတာတွေမှာတည်ငြိမ်အေးချမ်းမှုမရှိတာတွေကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဇွန်လ12ရက်နေ့နေ့တိုင်းကမ္ဘာကလေးလုံသားစန့်ကျင်တိုက်ဖြတ်ရေးနေ့အဖြစ်သတ်မှတ်ပြီးတော့ကမ္ဘာတဝန်းလုံးမှာနှစ်စဉ်နှစ်တိုင်းကျင်းပနေတဲ့ILO ကတော့လာမယ့်2025မှာကလေးအလုပ်သမားပြဿနာအမြင့်ပြတ်တိုက်ထုတ်နိုင်ဖို့ကိုလည်းရည်ရွယ်ထားပါတယ်ခင်ဗျာ။